မြန်မာနိုင်ငံရဲ့ငြိမ်းချမ်းတဲ့ရွေးကောက်ပွဲဟာဆိုရင်နိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုမှာအရေးကြီးတဲ့အမှတ်တမ်းတစ်ခုဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမရီးစ်ဖိန်းကကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်တဲ့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးရဲ့ကြေညာချက်မှာတော့ဒီမိုကရေစီအပြည့်အဝရရှိရေးအတွက်မြန်မာနိုင်ငံကိုဆက်လက်ထောက်ခံသွားမယ်အကြောင်းဖော်ပြပါတယ်။နောက်ဒီမိုကရေစီလုပ်ငန်းရှင်မှာရိုဟင်ဂျာတွေအပါအဝင်လူနည်းစုတိုင်းရင်းသားတွေလည်းအပြည့်အဝပူးပေါင်းပါဝင်နိုင်ရေးလာမယ့်မြန်မာအစိုးရတဲ့ဘက်ကအသေးအချာဆောင်ရွက်ဖို့လည်းအားပေးတိုက်တွန်းထားတာပါ။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူး။မဲပေပွဲမလုပ်ခဲ့တဲ့ဒေသတွေမှာလည်းအတက်နိုင်ဆုံးအစိုးဆုံးပွင့်လင်းမြင်သာမှုရှိရှိအားလုံးပါဝင်နိုင်တဲ့ကြက်ကြရွေးကောက်ပွဲတွေကျင်းပဖို့မျှော်လင့်ကြောင်းလဲဩစတြေးလျနိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်။